ကင်းပြည်နယ်ကင်းမျိုးသားစီယုံတပ်မဟာ6ထိန်းချုပ်ရာကော့ကွိတ်မြို့အနီးမှာဒီနေ့ဇူလိုင်လ28ရက်နေ့မနက်9နာရီကျော်အချိန်ကစပြီးတော့မနက်7နာရီကျော်အထိစစ်ကောင်စီတပ်တွေနဲ့ကင်းရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးနားကကျေးရွာတွေကိုလက်နက်ကြီးကြီးစံတွေကျရောက်တဲ့အတွက်ဒေသခံတွေအုတ်ရင်ဆုတ်ခွာထွက်ပြေးနေကြပါတယ်။ဒီသတင်းကို VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကင်းရင်ပြည်နယ်ကင်းရင်မျိုးသားအစီယုံတပ်မဟာ6ထိန်းချုပ်ရာကော့ကရိတ်မြို့နီးမှာဇူလိုင်လ28ရက်နေ့မနက်9နာရီကျော်အချိန်ကစပြီးစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့အပါအဝင်ပူးပေါင်းတပ်ဖွဲ့တွေကနာရီတော်ကြာနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဆိုပါရယ်ကော့ကရိတ်မြို့နယ်အတွင်းကတိုက်ပွဲနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ်ကခေါင်းဆောင်သူဖြစ်တဲ့ကိုစောမွန်ကတော့အခုလိုပြောပြပါရယ
်ကော့ကရိတ်တောင်ပိုင်းမောင်းမတရာကုန်းရွာမှာစစ်ကောင်စီတပ်နဲ့ CNL တွေနဲ့ပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ကြတယ်မနေ့အစိုးရပိုင်းကနေပြီးတော့မနက်7နာရီခွဲတော့ဒီဖြစ်တယ်ဒီနေ့လည်းတိုက်ပွဲပြင်းထန်တယ်စစ်ကောင်စီဘက်ကအကြဆုံးကြီးကျွန်တော်တို့ဘက်ကတော့အကြဆုံးမရှိဘူးစစ်ကောင်စီတပ်သား5ဦးတည်တယ်ရရှိကြောက်တန်ရရတို့
နိုင်ရတော်ချာတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကော့ကရိတ်မြို့နယ်တွေကစီးရွာတွေကိုပစ်ခတ်မှုတွေလုပ်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတယ်လို့လည်းဆိုပါရယ်
အနည်းငယ်ရှိတဲ့ရွာတွေကိုလက်နက်ကြီးအလုံး50 60လောက်အမှန်တမ်းပြတယ်ဒီလိုလက်နက်ကြီးပြည့်စုံရွာကလည်းနှိစရာဟိုထွက်ပြေးရတာပေါ့နော်အကုန်လုံးထွက်ပြေးကြရတာဟုတ
်ကော့ကရိတ်မြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့ရက်ကတော့ကရင်မျိုးသားကာကွယ်ရေးတပ် KNDO ရဲ့ကော့ပရာစစ်တောင်းကတော့ကရင်ပြည်နယ်အတွင်းအင်အားတိုးချဲ့ဖို့လာတဲ့စစ်ကောင်စီရဲ့စစ်တောင်းကိုဒရုန်းနဲ့တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့နေ့စဉ်လဲနှစ်ဖက်ပစ်ခတ်မှုတွေရှိနေတယ်ဆိုပြီးကော့ပရာစစ်တောင်းရဲ့ပြောရေးဆိုခွင့်ရှိသူကိုမျိုးသူရကိုကိုကပြောပါတယ်
။ဟိုကတော့ဒီလိုလေးလမ်းမကြီးမှရှိရဲ့အင်းတက်ကိရှိရတောင်းပြောတဖြစ်ပါဗျာ။ဟုတ်ကဲ့။ကျေးဇူးမှုတွေမကြီးနိုင်ငံမှုတွေလည်းကြီးကြပ်မှုတွေကဒါမျိုးတွေရှိကြတယ်နော
်။နှစ်ဖက်တိုက်ပွဲတွေကတော့ KNU တက်မှာဆောက်ထိဆုပ်ရနေရအတော်များများမှာဖြစ်နေတယ်လို့လည်းကိုစောမွန်ကပြောပါတယ်
။ရှိတယ်မဒီဒေါ်နာရှိကျန်တက်မှာလည်းရှိတယ်။ဥအတန်လုံးကော့ပိတ်တောင်းပိုင်းဆိုလည်းဒေါ်နာအနောက်ချမ်းပေါ့နော်။အဲ့ဒီဘက်ကြီးတာမှာနှစ်ဖက်လုံးကအချင်းမျိုးထားဖြစ်နိုင်တယ်အနည်းငယ်ရှိတယ်ဟုတ်တယ်မနေ့ကလည်းဟိုသုံးနှစ်ကိုယ့်ဘက်မှာလည်းတိုက်ပွဲတွေကြူကြူရဖြစ်တယ
်ပြည်ရင်ပြည်နယ်တန်းစိတ်ကြီးမျိုးနဲ့မင်းော်ဒေတာခလဲတခွန်နိုင်တိုက်နယ်တွေကရစ်ကန်ဝင်းအတွင်းမှာနေရာယူထားတဲ့စစ်ကောင်စီတပ်တွေနဲ့နေစားဆောင်တပ်တွေဟာဇူလိုင်လ28ရက်နေ့ကလည်းအနီးတစ်ဝိုက်ကဈေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်လာကြောင်းဒေတာကန်တွေရဲ့အိုးအိမ်ပျက်စီးခဲ့ရတယ်လို့ဒေလူရာကိုထွက်ပြေးနေရတယ်လို့လည်းဒေတာကန်တွေကပြောဆိုခဲ့ပါတယ်ရှင်